Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်သူဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရ2019ခုနှစ်မတ်လ5ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရစင်ရရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
။မင်္ဂလာပါရှင်။ကျမကခင်ဗျတ်တက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါ။ရှိရနေအရှိမြောက်ပိုင်းဘတ်ဆက်မြို့လေးကနောက်ဆုံးလက်ကျန် SCG ကြော်တွေကိုတိုက်ခိုက်နေတဲ့ပုတွေကိုခက်တရန်နာထားလိုက်ပါတယ်။ဒီမိုကရက်တီကြီးစိုးထားတဲ့အောက်လွတ်တော်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရားရေးကြောင်းဝင်နှောက်ယှက်မှုမရှိရှိမရှိကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေတင်းနှင်းလာနေမှာစတင်လိုက်ပါပြီ။ရိုညာဒုက္ခတဲ့အရေးအကူအညီပေးဖို့ WPFP ကုလသမဂ္ဂစာနာရေးခအစီအစဉ်ကိုအမေရိကန်ကဒေါ်လာ45တန်းခွဲထပ်ပြီးတော့ပေးရလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသိရင်ထိုင
်ကောင်းပါပြီရှင်သတင်းဆောင်မတွေထုတ်လွှင့်တဲ့အခါမှာတော့ကုလလုံခြုံရေးကောင်စီကမြန်မာအပေါ်မှာအရေးယူဖို့အစီအစဉ်မရှိသေးတဲ့အကြောင်းသတင်းကိုအရင်ဆုံးနှားဆင်ကြရပါမယ်
At this stage the question of sanctions was not on the agenda of course
ဒါပြင်မတိမငိချင်းနေတဲ့ရခိုင်ပြည်နယ်ကအုပ်ချုပ်ရေးမှုတွေနှုတ်ထွက်နေတဲ့အကြောင်းဗင်နီဇွဲလာတိုက်ခိုက်ကောင်းဆောင်ရဲ့ပြည်တော်ပြန်ခီးအရာတွေကိုနားဆင်ကြရမယ်အပြင်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာရေးသတင်းတွေကိုကောက်ထုတ်တင်ပြပေးမယ်အပြင်စီးပွားရေးနဲ့သုတဆုံနဲ့အမေရိကန်တခွင်အပတ်စဉ်ခဏတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကြောင်နေတို့ကကြီးညာပေးကြပါအောင်ရှင
်ရှီးရီးယားနိုင်ငံအရှိမြောက်ပိုင်းကဘတ်ဆက်စ်မြို့ကလေးကနေနောက်ဆုံးလက်ကျန် IS စစ်တွေးကြော်တွေကိုအမေရိကန်တွေပံ့ပိုးပေးနေတဲ့တပ်ဖွဲ့တွေကဝန်းရံထားပြီးတိုက်ခိုက်နေမှုတွေကိုခက်တရန်နာထားလိုက်ပါတယ်။ဒီလိုရန်နာထားတာကိုအခွင့်ကောင်းယူပြီးရားနဲ့ချီတဲ့ IS စစ်တွေးကြော်တိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာဘက်ခတ်စ်ကနေပြီးတော့ထွက်ပြေးနေကြပါတယ်။ထွက်ပြေးသူအရေးအတွက်အတိအကျကိုမသိရသေးပေမဲ့သူတို့တွေထွက်ပြေးကြကြောင်းSDF Syria Democratic တပ်ဦးအဖွဲ့တွေ Cuts ပြည်သူစစ်တွေနဲ့လူခွင့်ရင်စောင့်ကြည့်သူတွေကတနင်္လာနေ့ညနေပိုင်းမှာအတည်ပြုပြောကြားခဲ့ကြပါတယ်။ London အခြေစိုက် Syria အရေးစောင့်ကြည့်တဲ့အဖွဲ့ကတော့ IS တိုက်ခိုက်ရေးသမား150လောက်ဟာ SDF တွေစီမှာလက်နက်ချခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လူ400လောက်ကတော့ Euphrates မြစ်ကမ်းတွေဘက်ကိုထွက်ခွာသွားကြတယ်လို့ပြောပါတယ်။တနင်္လာနေ့ညပိုင်းအထိကတော့ထွက်ပြေးသူက1200လောက်ရှိတယ်လို့လည်းပြောပါတယ်။
ဗင်နီဇွဲလားနိုင်ငံမှာသူ့ကိုယ်သူဂျာဇက်သမရဖြစ်ကြေညာထားတဲ့တိုက်ခံခေါင်းဆောင်ဟွန်ဂွေးလိုဟာဖေဖော်ဝါရီလ23ရက်နေ့ကနိုင်ငံတွင်းကနေပြီးတော့ကိုလံဘီယာကိုတိုက်ဆိတ်ထွက်ခွာသွားခဲ့ပြီးနေ့တုန်းကတင်းနာနေမှာတော့ဗင်နီဇွဲလားမြို့တော်ကာကတ်စ်ကိုအနေနဲ့ကင်းကင်းနဲ့ပြန်ပြီးတော့ရောက်လာခဲ့ပါတယ်ဗင်နီဇွဲလားရဲ့လက်ရှိသမရနီကိုလတ်စ်မာဒူရိုအစိုးရကသူ့ကိုခီးသွားလာခွင့်ပိတ်ပင်ထားလို့အဖမ်းခံရမလားဆိုပြီးတော့စိုးရိမ်မှုတွေရှိနေကြတာပါနိုင်ငံတော်တရားရုံးချုပ်ကတိုက်ခံခေါင်းဆောင်ဟွန်ဂွေးလိုကိုခီးတော်လာခွင့်ပိတ်ပင်ထားတာပါဗင်နီဇွဲလားနိုင်ငံအတွင်းအကြက်တဲတွေကြောင့်အစားအစာနဲ့ဆေးဝါးတွေပြတ်တောက်နေလို့လူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့နေရရှိရေးအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုပြည်ပခီးထွက်ခွာခဲ့တာဖြစ်ပါတယ်သူဟာကိုလံဘီယာနိုင်ငံအပြင်ဒီဘရာဇီးလ်ပါရာဂွေးအာဂျင်တီးနားနဲ့အီကွေဒေါ်နိုင်ငံတွေကိုတောက်ခဲ့ပါတယ်အင်းဒီချင်းနိုင်ငံတွေနဲ့အမေရိကန်ပါဝင်နိုင်ငံ50လောက်ကအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုကြားပြတ်သမ္မတဖြစ်လက်ခံထားကြတာပါမဒူရိုဆိုရရဲ့ဖိနှိပ်မှုတွေကြောင့်ဒီမိုကရေစီရေးပြောင်းလဲမှုလှုပ်ရှားမှုတွေဟာရပ်တန့်တော့မှာမဟုတ်ဘူးလို့မြို့တော်ကာကတ်စ်မှာပြုလုပ်တဲ့လူလူစည်းပွဲပွဲမှာဝါဂွဲတို့ကပြောဆိုခဲ့ပါတယ
်။ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016မဲဆွဲပွဲသူ့စီးပွားရေးနဲ့သူ့အာဏာရယူခြင်းတွေမှာတရားရေးကိုကြောင်းဝင်နှောက်ယှက်မှုတွေရှိမရှိကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေကိုတင်းနှင်းလာနေမှာစတင်လိုက်ပါပြီ။အမေရိကန်ပြည်ထောင်စုရဲ့40-50မြောက်သမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ဖွဲ့စည်းပေါင်း81ခုကိုသတင်းနှစ်ပတ်အတွင်းသက်ဆိုင်ရာစီရစတမ်းတွေပေးပို့ဖို့အတွက်အောက်လွှတ်တော်တရားရေးကော်မတီကအကြောင်းကြားစာတွေပေးပို့တောင်းဆိုလိုက်ပါတယ်။သမ္မတဘက်ကကြားဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးရုံနဲ့မကဘဲသမ္မတတက်တန်းနှစ်နှစ်အတွင်းအာဏာအလွဲသုံးစားလုပ်မှုရှိမရှိနဲ့အဂရိလိုက်စားမှုရှိမရှိပါစုံစမ်းသွားမယ်လို့တရားရေးကော်မတီကပြောပါတယ်။ကော်မတီဥက္ကဋ္ဌလွှတ်တော်မှဂျယ်ရီနက်တလာကသမ္မတထရန့်မှာနှစ်ပေါင်းများစွာနေတိုင်းနှိပါလို့သူတို့ရဲ့အခြေခံတရားရေးကိုချင်းတိုက်ခိုက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေစည်းမျဉ်းနဲ့တတ်မှတ်ချက်တွေကိုပုတ်ခတ်တိုက်ခိုက်နေတာအတွက်တာဝန်မယူခဲ့ဘူးလို့ ဆောင်ရမ်းစစ်ဆေးမှုလုပ်ဖို့ကြေညာစင်မှာပြောကြားခဲ့တာပါတရားဥပဒေစုံမွေးကိုချိန်ချောက်မှုရှိမရှိစုံစမ်းမှုကိစ္စဟာလွှတ်တော်ရဲ့တာဝန်ဖြစ်ပြီးအောက်လွှတ်တော်တရားကြီးကော်မတီအဓိကအလုပ်တစ်ခုဖြစ်တဲ့အတွက်အခုလိုဆောင်ရမ်းရတယ်လို့လည်းနှက်လာကပြောပါတယ်သမ္မတထမ်းမှာတော့သူ့ရဲ့သမ္မတတက်တန်အတွင်းမှာရွေးကောက်ပွဲမဲဆွဲဖွယ်နဲ့ရုရှားရဲ့ဆက်နွယ်မှုပါပါအမှားတစုံတရာကျူ
တယ်ကနေဒါနိုင်ငံပေါ်မှာဒီချမှတ်ထားတဲ့အီရန်နိုင်ငံပေါ်မှာချမှတ်ထားတဲ့ကုန်သွယ်ဆိုင်ရာပြစ်ဒဏ်ခံမှုတွေကိုဖောက်ဖျက်ကျူးလွန်တယ်လို့ဆွဆွဲခံထားရပြီးကနေဒါနိုင်ငံမှာအကြေကျုံနဲ့ဖမ်းဆီးခံရတဲ့ဒီတရုတ်နည်းပညာကုမ္ပဏီဟွာဝေးရဲ့ဗဏ္ဍာရေးရာရှိမန်ဝမ်ဆောင်ကိုလွှတ်ပြောင်းပေးဖို့အမေရိကန်ပြည်ထောင်စုရဲ့တောင်းဆိုချက်ပေါ်မှာဂုရုပတ်ထဲမှာပဲကြာနာမှုတစ်ခုလုပ်မယ်လို့ကနေဒါဘက်ကပြောဆိုခဲ့ပြီးတော့ရပိုင်းကြမှာပဲတရုတ်ဘက်ကကနေဒါနှစ်ဦးကိုအခုလိုဆွဆွဲခဲ့တာပါကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဗရစ်ဟာအရေးကြီးတဲ့သတင်းချက်လက်တွေနဲ့တခြားထောင်လိုင်းကိစ္စတွေကို2019ခုနှစ်ကတည်းကခိုးယူစုဆောင်းနေကြတာဖြစ်ပြီးသူ့ကိုပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဖမ်းဆီးခဲ့ပါတယ်။နောက်ကနေဒါနိုင်ငံသားတဦးကတော့စီးပွားရေးသမားမိုက်ကယ်စပိုဗာပါ။သူကဒီထောင်လိုင်းသတင်းတွေကိုတန်တမန်မိုက်ကယ်ကိုဗစ်စီကိုပေးပို့ခဲ့တဲ့လူလို့တရုတ်ဆိုတာကဆွဆွဲထားပါတယ်။ယင်းတော့ကမိုက်ကယ်စပိုဗာဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအပါအဝင်အဆင့်မြင့်မြောက်ကိုရီးယားရာရှိတွေနဲ့ဆက်သွယ်ခဲ့မှုပါတယ်။ဒီကနေဒီယန်နှစ်ဦးစလုံးဟာဟွာဝေးကုမ္ပဏီရဲ့ဗဏ္ဍာရေးရာရှိကိုအမေရိကန်ရဲ့တောင်းဆိုချက်နဲ့ကနေဒါနိုင်ငံကဖမ်းဆီးပေးခဲ့ပြီးနောက်ပိုင်းမှာတရုတ်အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးတန်မန်ဟောင်းမိုက်ကယ်ကိုဗစ်ဟာလူဝဲချက်တွေနဲ့ထောက်လိုင်းရေးချက်လက်တွေကိုခိုးယူခဲ့တာကြောင့်တရုတ်နိုင်ငံရဲ့ဥပဒေတွေကိုအကြီးအကျယ်ချိုးဖောက်ရောက်တယ်လို့တရုတ်ဆိုရကပြောဆိုခဲ့ပါတယ်ပို့တဖို့နည်းကြလို့ရှိရင်ဟွာဝေးကုမ္ပဏီရဲ့ဗဏ္ဍာရေးရာရှိမန်ဝမ်ဆောင်ကိုလွှဲပြောင်းရေးဆိုင်ရာကြားနာစစ်ဆေးမှုလုပ်မှာဖြစ်ပြီးအမေရိကန်ကိုသူ့ကိုလွှဲပြောင်းပေးရမယ့်သဘောရှိနေပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုပီတာ32 kHz 9335လိုင်းဒိုပီတာ40 kHz 9483လိုင်းဒိုပီတာ48 kHz 6753ဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါခင
်ဗျ VOA American တာကမနေ့ကန်တင်တွေကိုဆက်လက်ကြီးညာနေပါတယ်။ရိုညာဒုက္ခတဲ့အရေးအကူအညီပေးဖို့အတွက်ကုလသမဂ္ဂစာနာရေးကအစီအစဉ် WFP ကို American ပြည်ထောင်စုကမတ်လ3ရက်က American ဒေါ်လာ45တန်းခွဲပေးရလိုက်ကြောင်း Bangladesh ဆိုင် American တန်ယုံကကြီးညာချက်ထုတ်ပြန်ပါတယ်။ဒါ February 15ရက် Geneva မှာစတင်တဲ့2019ကုလသမဂ္ဂပူးတဲ့တုံ့ပြန်ရေးအစီအစဉ် GRP ကိုပေးရခဲ့တဲ့ဒေါ်လာတန်း60အပြင်နောက်ထပ်ထောက်ပံ့တာဖြစ်ပြီး American ပြည်ထောင်စုက2019 GRP အတွက်စုစုပေါင်းဒေါ်လာ105တန်းပေးလှူတာဖြစ်ပါတယ်။ရိုညာဒုက္ခတဲ့ပြဿနာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရရန်မှာအမေရိကန်ကအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လအကြမ်းဖက်မှုစတင်ချိန်ကတည်းကဆိုရင်ဒေါ်လာတန်း900နီးပါးပေးခဲ့ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုညာဒုက္ခတွေနဲ့ဒီဒုက္ခတွေလက်ခံထားတဲ့ဒေသခံတွေအတွက်လှူဆောင်ပေးတဲ့အစီအစဉ်တွေအတွက်ချထားပေးတာကဒေါ်လာတန်း450လောက်ရှိပါတယ်
။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ရိုညာမွတ်စလင်တသန်းကျော်ရှိတဲ့ထက်က3,000ကျော်ကိုဘာဆန်ချာကျွန်းစီကိုပျောက်ရွှေ့နေရချထားဖို့ဘင်္ဂလားဒေ့ရှ်ဆိုကစီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာနေ့တုန်းကဖော်ပြထားပါတယ်ရိုညာမွတ်စလင်တွေကိုဒုက္ခသည်တွေကိုအခုလာမယ့်ဧပြီလ15ရက်နေ့မှာပျောက်ရွှေ့ဖို့စီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘေးဒုက္ခဆိုင်ရာကူညီကယ်ဆယ်ရေးဝန်ကြီးအမ်နော်ရမန်ကဒီအမေရိကန်တာမတ်ကြီးအော်ရောဘတ်မီလာနဲ့တွေ့ဆုံခဲ့ပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီစီစဉ်ကိုပြီးခဲ့တဲ့အပတ်ကပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကညွှန်ကြားခဲ့တာလို့ဆိုပါတယ်ဒီဘတ်ဆန်ချာကျွန်းမှာဒုက္ခသည်တွေနေထိုင်ဖို့အိမ်တွေအပါဝင်လျှက်စစ်တပ်အားဆက်သွယ်ရေးကျန်းမာရေးဆောင်ရှောက်မှုနဲ့မုန်တိုင်းကာကွယ်ရေးနဲ့မုန်တိုင်းတန်ခိုးနဲ့ခရုံနိုင်မဲ့နေရာတွေကိုလည်းတိစောက်ထားတယ်လို့ဝန်ကြီးရာဖမန်ကပြောပါတယ်ဒါပေမဲ့လည်းကုသရတမကနဲ့လူခွင့်ဖွဲ့စည်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေအဲ့ဒီကျွန်းကိုပြောင်းရှင်းမဲ့ကိစ္စနဲ့ပတ်သက်ပြီးဆိုရတဲ့ရာသီဥတွေကြုံနေနိုင်လို့အနေရရှိတဲ့အကြောင်းမကြာခဏတတိပေးနေတာပ
ါစင်ကာပူနိုင်ငံကလည်းမြန်မာအမျိုးသမီးဟုကိုခုတ်ထုတ်ဖို့ကြိုးစားတဲ့မလေးရှားနိုင်ငံသား၄ယောက်ကိုစင်ကာပူလူဝင်မှုကြီးကြပ်ရေးနဲ့နေဆက်ဆစ်ဆေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဖေဖော်ဝါရီ28ရက်နေ့က Woodland ဆစ်ဆေးဂိတ်မှာမလေးရှားနံပါတ်ပြားနဲ့ကားနှစ်စီးပေါ်ကနေစင်ကာပူကနေမလေးရှားကိုခုတ်ထုတ်ဖို့ခေါ်လာတဲ့အမျိုးသမီးဟုကိုဖမ်းမိခဲ့တာဖြစ်ကြောင်း ICA လူဝင်မှုကြီးကြပ်ရေးနဲ့နေဆက်ဆစ်ဆေးအာဏာပိုင်တွေကမတ်လ၄ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ပထမကားမှာအသက်42နှစ်အရွယ်မလေးရှားအမျိုးသမီးနဲ့နောက်မလေးရှားအမျိုးသား မျိုးသမီးတူလိုက်ပါလာပြီသူတို့ကအနောက်ဖက်ဖြစ်စီထဲခံမှာပုံနေတယ်မြန်မာအမျိုးသမီးကိုဖမ်းမိခဲ့တာပါသူ့မှာခီးသွားဆဲစကန်မှတ်ပုံတင်မပါပါဘူးသူတို့ကိုဆစ်ဆင်းနေစဉ်နောက်ကားတစ်စီးကိုဆက်မတက်ထားပဲမတင်ကားစရာတွေ့ရတဲ့အတွက်ထပ်ဆစ်ဆေးရမှာထပ်ပြေးဖို့ကြိုးစားကြတာဆစ်ဆေးခိတ်ကိုပိတ်ပြရပါတယ်ဒီကားမောင်းသူကမလေးရှားအမျိုးသားဖြစ်ပြီးတော့သူနဲ့တူပါလာတဲ့အမျိုးသမီးတယောက်ရှိပြီးနောက်ခံမှာပုံနေတယ်မြန်မာအမျိုးသမီးတယောက်ကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်တော်စုရှိတောင်ပိုင်းအယ်ဘာမာပြည်နယ်မှာတနင်္ဂနွေနေ့ကအင်အားပြင်းတဲ့လေဆင်နှာမောင်းတွေဝင်ရောက်တိုက်ခတ်ခဲ့လို့အနည်းဆုံး23ဦးသေဆုံးခဲ့ရပါတယ်။အဲဒီနေရာမှာအခုအသက်မသေးပဲလွတ်မြောက်မဲ့သူတွေကိုအာဏာပိုင်တွေကဆက်ပြီးတော့ရှာဖွေနေတုန်းဖြစ်ပါတယ်။အဲဒီမှာလေဆင်နှာမောင်းအနည်းဆုံး2ခုဝင်တိုက်ခဲ့တယ်လို့ပြောပါတယ
်
ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးတက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်လုံကျွေးကောင်စီအနေနဲ့မြန်မာပေါ်ဒဏ်ခတ်အရေးယူဖို့အစီအစဉ်မရှိသေးပေမဲ့လူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းအီဗီလာမှာကောင်စီအလဲချဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ဂျာမနီတပ်အမတ်ကြီးခရစ်စတော့ဖ်ဟိုက်ကန်ကပြောကြားခဲ့ပါတယ်အလားတူလုံချွင်းကောင်စီကချမှတ်ထားတဲ့မြမအရှိလမ်းပြမြေပုံအတိုင်းလိုက်နာအကောင့်ထဲပို့ဖို့မြမအစိုးရကိုဖိအားပေးသွားမှာဖြစ်တယ်လို့လက်ရှိအလှည့်ချလုံချွင်းကောင်စီဥက္ကဋ္ဌပြင်သစ်တမ်မတ်ကြီးဖရန်ဆွာဒူလက်ကလည်းပြောပါတယ်မလတရနေ့ကကုလသမဂ္ဂမှာပြုလုပ်တဲ့သူတို့နှစ်ဦးပူးတဲ့သတင်းစာရှင်းလင်းပွဲမှာမြမအရှိကင်တွယ်ဆောင်ရွက်မဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောကြားချက်တွေကိုမတ်အင်ချင်းနိုင်ကကောက်နှုတ်တင်ပြမှာပါ
ဒီကနေ့တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာမက်ရှလာအတွက်လုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်အလှည့်ကြတဲ့ပြင်သစ်နိုင်ငံဆိုင်ရာတပ်အမတ်ကြီးဖရန်ဆွာဒူလက်ကလုံခြုံရေးကောင်စီအနေနဲ့မြမအရေးနဲ့ပတ်သက်လို့လမ်းပြမြေပုံပါအချက်တွေအတိုင်းအကောင့်ထည့်ဖော်သွားဖို့ရှိတယ်လို့သတင်းတော့တွေကစကပြန်ကနေတဆင့်အခုလိုပြောပါတယ်
I believe that there was under the French presidency on the 6th of November 2017 I believe we adopted a significant presidential
change အစိုးရပြောနိုင်တာက2018ခုနှစ်နိုဝင်ဘာလ6ရက်ပြင်းထန်အနေနဲ့ကောင်စီရဲ့အလှည့်ချဥက္ကဋ္ဌအဖြစ်ဆောင်ရွက်နေချိန်မှာမြမရေးနဲ့ပတ်သက်လို့အရေးပါတဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ကိုထုတ်ပြန်နိုင်ခဲ့ပါတယ်အဲ့ဒါကတော့ road map လမ်းပြမြေပုံနဲ့ဦးစားပေးဆောင်ရွက်ရမယ့်လုပ်ငန်းစဉ်၃ခုပဲဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စဒုတိယအချက်ကဒုက္ခသည်တွေညရက်ပြန်ရေးဖြစ်နိုင်ခြေနီးလန်းတွေဖန်တီးပေးနိုင်ဖို့ကိစ္စမှာပြစ်မှုကျွလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတဲ့အခြေအနေတွေရပ်ဆိုင်းဖို့အခြေအနေဖြစ်မလာသေးပါဘူးတတိယအချက်ကတော့ကိုပြာနန်ကော်မရှင်အကြံပေးချက်တွေအတိုင်းလိုက်နာအကောင့်ထဲပို့ဖို့ဖြစ်ပါတယ်
တင်းတဲ့အနေနဲ့သူအလှည့်ချဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ကာလအတွင်းလုံခြုံရေးကောင်စီမှမြမအရေးကိုဦးဆောင်ခဲ့သလိုနိုင်ငံသားဖြစ်ခွင့်ပေးရေးမြမအစိုးရဘက်ကအကောင့်ထဲဆောင်ရွက်ဖို့ဖိအားပေးခဲ့ပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြမအရေးအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အခြေအနေနဲ့ဝေးကွာနေစေဖြစ်တယ်လို့ပြင်သစ်တမ်မတ်ကြီးကဝန်ခံပြောကြားခဲ့ပါတယ်။
We are very far away from an ideal situation. Things are moving far too slowly.
အဲ့ဒီအခြေအနေတွေပြောင်းလဲတိုးတက်မှုဟာအလွန်နှေးကွေးနေပြီးချမ်းမတ်ထားတဲ့အချက်လက်တွေအတိုင်းဆိုအလွန်ဝေးကွာနေစေရှိနေပါတယ်။လက်တွေ့အကောင့်ထဲပေါ်ကြိုးပမ်းဆောင်ရွက်ဖို့ဖိအားပေးဖို့လိုအပ်နေပါတယ်။ဂရီပေးသဘောတူညီထားချက်တွေကိုလိုက်နာအကောင့်ထဲပေါ်ဖို့မြန်မာဆွေရကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့လိုအပ်ပါတယ်။
ဧပြီလမှာလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်လာမယ့်ဂျာမနီနိုင်ငံတပ်အမတ်ကြီးခရစ်တော့ဖ်ဝိုက်စကန်ကလည်းလူ့ခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းဒါမှသာနောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်အောင်တားဆီးကာကွယ်နိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ
်။ There was one issue which I wanted to highlight there that with regard to accountability there are so many
ပြစ်မှုကျူးလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးနေတာတွေကိုရပ်တန့်မှုတော်ဝင်ခံမှုတာဝန်ယူမှုဖြစ်လာဖို့ဒီကိစ္စတွေကအလွန်အရေးကြီးတဲ့အကြောင်းဒီနေရာမှာကျွန်တော်လေးနဲ့ပြောချင်ပါတယ်။ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အခြေအနေတွေအတွက်နောက်ထပ်ဒါမျိုးမဖြစ်ပေါ်အောင်ကာကွယ်ဖို့တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးရမှာဖြစ်ပါတယ
်။ဒါပေမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဒဏ်ခတ်အရေးယူရေးအစီအစဉ်တော့မရှိသေးကြောင်းဂျာမနီတမ်မတ်ကြီးကအခုလိုဆက်ပြောပါတယ်။
At this stage the question of sanctions was not on the
ဒီစီမံတော့မြန်မာနဲ့ပတ်သက်ပြီးတန်ခတ်ရေးယူမလားဆိုတဲ့မေးခွန်းအတွက်လုံခြုံရေးကောင်စီရဲ့အစီအစဉ်မှာမရှိသေးပါဘူးတန်ခတ်ရေးယူရေးဆုံးဖြတ်ချက်ချမှတ်ခြင်းနဲ့ဆိုရင်ထောက်ခံမဲ့အရေးအတွက်လုံလောက်ရှိဖို့လိုအပ်ပါတယ်အကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုလည်းကြည့်ရမှာဖြစ်ပါတယ် နောက်ပြီးတော့ဒုက္ခဒေရီနေရပြန်နိုင်ရေးဘာတွေဆောင်ရွက်တဲ့လဲဆိုတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကကြံပြုထားတဲ့အချက်တွေလက်တွေ့ဆောင်ရွက်ချက်တွေကိုလုံခြုံရေးကောင်စီအနေနဲ့စောင့်ကြည့်နားထောင်ဖို့လိုပါတယ်
လက်ရှိလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့ပြင်သစ်တမ်းမန်ကြီးကတော့တန်ခတ်ပိတ်ဆို့ရေးကိုဖိအားပေးတဲ့အနေနဲ့မဖြစ်မနေတုံ့ရမယ်ဆိုရင်တော့အသုံးပြုမှာဖြစ်တယ်လို့သတင်းတောက်တွေကအခုလိုပြောကြားခဲ့ပါတယ်
Yes, on that question of sanctions.
မြန်မာပေါ်တန်ခတ်ပိတ်ဆို့ရေးလုပ်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်ရင်တော့တန်ခတ်ပိတ်ဆို့ရေးချမှတ်ဖို့အခြေအနေတွေရှိမရှိဆိုတာမေးခွန်းပြန်ထုတ်ရမှာပါတကယ်လို့များတန်ခတ်ပိတ်ဆို့မှုကိုဖိအားပေးဖို့ဩဇာအရှိန်အဝါအဖြစ်အသုံးပြုမလားဆိုတဲ့မေးခွန်းအတွက်တော့ဆိုရင်အသုံးပြုမယ်လို့ဖြေမှာဖြစ်ပါတယ
်ပြင်သစ်နဲ့ဂျာမနီတမတ်ကြီးတွေရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမတိုင်ခင် February 28ရက်နေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကဇန်နဝါရီလအတွင်းသွားခဲ့တဲ့ဆယ့်နှစ်ရကြာမြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုအစီရင်ခံတင်ပြခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးဖြစ်နိုင်ခြေနည်းလမ်းမှန်သမျှဆောင်ရွက်ဖို့လိုအပ်နေကြောင်းနဲ့တချိန်တည်းမှာပဲအစိုးရစစ်တပ်နဲ့လည်းမဖြစ်မနေပူးပေါင်းလှုပ်ဆောင်ဖို့လိုအပ်နေကြောင်းမစ္စဘာဂနာကပြောဆိုသွားခဲ့ပါတယ်ရှင်။
မင်းချင်းနိုင်ပါရှင်။ရခိုင်ပြည်နယ်မြောက်မြို့နယ်ကအုတ်ချွေမှု12ဦးတို့မနေ့ကနှုတ်ထွက်စွာထပ်တင်လိုက်ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့သတင်းပတ်ထဲရက်ကျေအုတ်ချွေမှု90နီးပါးနှုတ်ထွက်ခဲ့ပြီးတဲ့နောက်ဖြစ်လာတာပါ။လက်နက်ကင်တိုက်ပွဲတွေကြမှာရက်ကျေအုတ်ချွေမှုတွေအပါအဝင်အရသာပြည်သူတွေဖမ်းဆီးတရားစွဲဆိုခံရမယ့်အရေးစွရင်နေရပြီးလုတ်ကင်သွားလာရေးအခက်တွေ့နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မကြာမီရက်ပိုင်းကပဲရက်ွက်နဲ့ချေးရွာအုပ်ချုပ်ရေးမှူး89ဦးနှုတ်ထွက်သွားပြီးနောက်ထပ်ရက်ကျေးအုပ်ချုပ်ရေးမှူး12ဦးထပ်မံနှုတ်ထွက်ခဲ့တယ်လို့တင်ယူချေးရွာအုပ်ချုပ်ရေးမှူးဦးဝေလက်အောင်ကပြောပါတယ
်။ဒီမနေ့ကကတည်းကသူတို့နှုတ်ကပ်စာတင်လိုက်တာပါခင်ဗျာ။သူတန်တဲ့လူဘုံလုံးလေးစစ်တရားလုံးဒေရွာလေးဆိုမြန်မာလေးကာလာပါရဲ့တန်းတန်ရင်သူငယ်တို့ကြားတဲ့ဝေသာလီကျင်းချောင်းဇီးပင်ကြီးတဘောစစ်တောက်စုပါပဲရခိုင်ရွာတွေပါပဲခင်ဗျာဒီမြောက်မြို့နယ်ကမှတန်တဲ့ပြည်ရော်တွေပါပဲတန်ကလေးတောက်စုပဲကျွန်တော်ကတကြီးလို့များခဲ့တာပါခင်ဗျာတန်တာကတော့အကုန်လုံးတောက်ွက်ပြေးသွားပြီ
ဖေဖော်ဝါရီ28ရက်နေ့တုန်းကရကြေအုတ်ချိုးရင်မှု၄ဦးကိုအာနာပါနေကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်ဒါကိုကန့်ကွက်တဲ့အနေနဲ့မြောက်မြို့နယ်ရကြေအုတ်ချိုးရင်မှု89ဦးကမလတရက်နေ့မှာတာဝန်ကနေနှုတ်ထွက်ခဲ့ပါတယ်ထပ်မံနှုတ်ထွက်တဲ့7ဦးနဲ့ဆိုရင်လက်ရှိမြောက်မြို့နယ်တွင်မှာကျေးရွာအုပ်ချုပ်ရေးမှုတွေအလုံးလုံးလို့နှုတ်ထွက်သွားတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒေသခံရွာသားတွေလုတ်ကန်စားတော့သွားလာရင်းမှာအခက်တွေ့နေရတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ်
။အုပ်ချုပ်ရေးပိုင်းဆိုင်ရာတော့အခက်အခဲရှိနေမယ်လို့ထင်တယ်။ရပ်တူရွာသားတွေကတော်တော်လေးအခက်အခဲရှိနေတယ်။အုပ်ချုပ်ရေးမှုတွေနှုတ်ထွက်သွားတဲ့အတွက်ရရမှာဒီအယောင်းဝယ်ကိစ္စပေါ့နော်အဲ့ဒီကိစ္စတွေအဲထောက်ခံစာပေးမဲ့သူမရှိဘူးဖြစ်နေတယ်နောက်တကားခရီးတော်လာခွင့်အတွက်ထောက်ခံစာပေးမဲ့လူတွေမရှိဘူးဖြစ်နေတယ်ဒီမှတ်မှုနဲ့လုပ်တဲ့အခါမှာလေရွာကနေပြီးတော့အကျင့်စာရိတ္တကောင်းမွန်ကြောင်းဆိုတဲ့ထောက်ခံချက်တွေပေးရတယ်အဲ့ဒါပြည်သူဘက်ကအခက်အခဲတွေလို့
အခုလိုရက်ကြီးအုပ်ချုပ်ရေးမှုတွေအစုလိုက်ပြုံလိုက်နှုတ်ဆက်တဲ့အပေါ်မှာခိုင်လုံတဲ့အကြောင်းပြချက်နဲ့တရားဝင်လက်မှတ်ရေးဆိုးပြီးမှထွက်နိုင်တယ်လို့ရခိုင်ပြည်နယ်သွေးသွေးအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကတော့မလနှစ်ရက်လေးမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ဒီရက်ကြီးအုပ်ချုပ်ရေးမှုတွေနဲ့ပတ်သက်လို့ထွက်လို့ကထွက်နိုင်ပါတယ်။အကြောင်းခိုင်လုံစွာပြပြီးတော့တရားဝင်လက်မှတ်ထိုးပြီးတော့ထွက်ပါဆိုပြီးတော့ဒါကျွန်တော်တို့တက်ဆိုင်ရာမြို့နယ်ကြီးခရိုင်နယ်ကိုလည်းကျွန်တော်တို့နော်အကြောင်းကြားရပါတယ်ဒီလက်ရှိကြေးရွာမာယာကြီးအုပ်ချုပ်ရေးမှူးတာဝန်ပြီးမှနော်သူ့ရဲ့လုံခြုံလုပ်ရေးနဲ့ဒီလောက်ပေါ်နေတဲ့ခါပြန်ပြီးတော့ပြန်တင်ပြီးတော့တရားဝင်ခရိုင်အုပ်ချုပ်ရေးမှူးတင်ပြပြီးတော့ဆုံးနေအုပ်ချုပ်ရေးမှူးကိုခန့်အပ်မှာဖြစ်ပါတယ်
ရကြီးအုပ်ချုပ်ရေးမှုတွေအနေနဲ့တူးချင်းစီနှုတ်ဆက်မှတာဥပဒေနဲ့အညီခွင့်ပြုမယ်လို့လည်းသူကပြောပါတယ်။တင်ညူကျေးရွာအုပ်ချုပ်ရေးမှုဦးဝေလအောင်ကတော့ရကြီးအုပ်ချုပ်ရေးမှုတွေရဲ့ဥပဒေအရမိမိစံသားနဲ့နှုတ်ဆက်နိုင်တယ်ဆိုတဲ့အချက်ပါဝင်တာကြောင့်ကာဝန်ကနေရန်နာလိုက်ပြီးလို့ပြောပါတယ်
။အုပ်ချုပ်ရေးလုပ်ငန်းတွေကိုကျွန်တော်ကအိနေရတယ်ရက်ဆိုင်ချပါတယ်ခင်ဗျာ။ခွင့်ပြုရမပြုဘူးဆိုတာကတော့သူတို့ဘက်နဲ့ကျွန်တော်တို့ကဒီအလုပ်ကိုလုပ်ဖို့အတွက်စံသားလည်းမရှိတော့ဘူး။ကျွန်တော်တို့ဆက်လုပ်ဖို့အတွက်ဒေသရဖွဲ့စည်းရမလဲကျွန်တော်တို့ကိုတာဝန်မရှိနိုင်ဘူး။အူချင်းတယောက်ချင်းနှုတ်ကွက်မှတာလည်းတယောက်ဝင်အဖြစ်နှုတ်ကွက်ဝင်ပြင်းနေပြတာတို့ဒါကတော့သူတို့နှုတ်ကွက်ဝင်ပြင်းနေမပြေဘူးဆိုတာတို့သူတို့အပိုင်းမှာကျွန်တော်တို့ကတော့နှုတ်ကွက်စာစားပြီးပြင်နေကြတယ်လက်မှတ်ထည့်ရထားတဲ့စာရွက်ရဲ့အပေါ်ပိုင်းမှာလေမိမိသဘောဆန္ဒအလျောက်ဆိုပြီးစာရွက်ကြီးပါပါတယ်ခင်ဗျအဲ့ဒီစာသားကလည်းဒီတူးချင်းနှုတ်ကွက်တဲ့သဘောအတူတူပါပဲ
ကြောက်တော်မြို့မှာလည်းရက်ကြီးအုတ်ချုပ်ရင်းမှုတူနှုတ်ဆက်စွာတင်ခဲ့ပြီးဖြစ်ပါတယ် You can be in a chimney, Pelawa Munet, Brema, Yamatamron, Yakan Tamro, Iduja, keep walking at type of a juice at Jow. If one is sent when it is with a Yusaya, Yarari, Kia Ucho Muribo, Tamron, Yerigani, Pansy, the answers of Moody, Satai Losong at Chini Jow. Type of keep wire, the Daga, Kia Daddy, Yel Lunjong Jia, so easy a pinet and itama, Chini Bare.
ကိုနိုင်ကိုအိမ်မှာရှင်းနိုင်ငံတကာသတင်းတွေဘက်ကိုလှည့်ချင်ပါတယ်ပြပခီးသွားခဲ့တဲ့ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတနင်္လာနေ့မှာနိုင်ငံကိုချောချောမောမောပြန်ရောက်လာပါတယ်အတိုက်ခံခေါင်းဆောင်နိုင်ငံကိုပြန်ရောက်လာပြီမဲ့တရားဥပဒေအရရေးယူခံရမယ်လို့ပြောထားတဲ့သမ္မတမာဒူရိုဘက်ကတော့ဒီအပေါ်မှာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးအမေရိကန်နဲ့တခြားနိုင်ငံ50 ဆက်ရောက်လာချိန်မှာဒီစိတ်ထဲမှာကြိုးစိုးသူတွေနဲ့ပြည်နေခဲ့ပါတယ်။တရားရုံးချုပ်မိတ်ကိုချုပ်ပေါက်ပြီးဗင်နီဇွဲလားနိုင်ငံတဲကိုနိုင်ငံတကာရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပို့ဆောင်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်ခိုက်ကောင်းဆောင်ကဖေဖော်ဝါရီလ20ရက်နေ့မှာကိုလံဘီယာနိုင်ငံကိုလျှို့ဝှက်ထွက်ခွာသွားခဲ့တာပါ။ဒါပြင်ဘရာဇီး ပါရာဂွိုင်းအာဂျင်တီးနားနဲ့အီကွေဒေါ်နိုင်ငံတွေကိုလည်းတွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ထုံးကတော့နိုင်ငံကိုပြန်လာမဲ့တနင်္လာနေ့မှာနိုင်ငံတော်ကလမ်းမာတွေပေါ်ပြည်သူတွေစုယုံကြဖို့တွစ်တာလူမှုကွန်ရက်ကနေသူကတိုက်တွန်းခဲ့တာပါ။သမရနီကိုလတ်စ်မာဒူရိုကိုတရားမဝင်ကြေညာပြီးသူ့ကိုယ်သူနိုင်ငံရဲ့ဂျာဗီယာသမရအဖြစ်ပြောထားတဲ့အတိုက်ခံကောင်းဆောင်ကတနင်္လာနေ
Venezuela nengengu wenyok nengere tuwe Venezuela pitu alung goyo suyong sangye kejarari goyo cedu temare. Cerutu lula ye ambwe tuwe kaimare cilantia go digini na nengera lu kanzawale. Digini ammimu nao Latin America kizin di ammimu rainha Venezuela pitu dejang yagiraba. Cha song kejara dure doka kanza kejara dure go gongpyu ambwe le chibare.
အတိုက်ခံကောင်းဆောင်ကွိုင်းတို့ကိုထောက်ခံသူတွေကတော့နိုင်ငံကိုပြန်လာရင်အဖမ်းခံရမယ်အရေးစိုးရင်ခဲ့ကြပါတယ်။သူပြန်လာရင်တရားဥပဒေကြောင့်ရှာရင်ဆိုင်ရမယ်လို့သမ္မတမဟာဒူရိုကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုဥရောပနဲ့လက်တင်အမေရိကနိုင်ငံတွေကတန်တမန်တွေမနေ့တနင်္လာနေ့ကလေးစိတ်ကိုရောက်လာကြပြီးအတိုက်ခံကောင်းဆောင်ချောချောမောမောပြည်ဝင်ခွင့်ရမယ့်လာပြီးတော့စောင့်ကြည့်ခဲ့က ီဟန်တိုကလည်းဂွိုင်ရိုကိုမဖမ်းဖို့သမရမာဒူရိုကိုသတိပေးထားကြပါတယ်။ဗင်နီဇွဲလားနိုင်ငံကိုဟွမ်ဂွိုင်ရိုဘေးကင်းလုံခြုံမှုရှိရှိပြန်ရောက်လာရေးကအမေရိကန်အတွက်အရေးကြီးဆုံးကိစ္စဖြစ်တယ်။သူ့အပေါ်ချင်းချောက်မှုအကြမ်းဖက်မှုတွေကိုလက်ပိုက်ကြည့်နေမှာမဟုတ်ဘဲချက်ချင်းတုံ့ပြန်ကင်တွယ်သွားမှာဖြစ်တယ်။ကဘာကစောင့်ကြည့်နေတယ်လို့ဂွိုင်ရိုရဲ့လေယာဉ်မဆက်ရောက်ခင်ကလေးမှာပဲအမေရိကန်ဒုတိယသမ္မတဖန့်စ်ကတွစ်တာမှာရေးသားခဲ့တာပါ။အတိုက်ခံကောင်းဆောင်ရဲ့ပြည်ပခီးစဉ်အတွင်းမှာပဲဗင်နီဇွဲလားဒုတိယသမ္မတဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လဲရုရှားကိုတွားရောက်ခဲ့ပါတယ်။ဗင်နီဇွဲလားကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ရုရှားအထက်လွှတ်တော်ရဲ့ဥက္ကဋ္ဌဗလာတီနာမာဗင်ကိုကအခုလိုပြောပါတယ်
။ И мы очень опасаемся, что Соединённые Штаты Америки могут пойти на любые провокации.
American ဘက်ကတွေးထက်တန်ယူဖြစ်စီဖို့ရန်စလှုပ်ဆောင်နိုင်ပြီးဗင်နီဇွဲလားကိုကျူးကျော်ဖို့အကြောင်းရှာလာမယ့်အရေးကိုအတော်ပဲစိုးရိမ်ပါတယ်။ဒီလိုဖြစ်ခွင့်မရအောင်ကျမတို့ဘက်ကအားလုံးဆောင်ရွက်သွားမှာပါ။
အမေရိကန်ကတိုက်ခိုက်ကောင်းဆောင်ကိုထောက်ခံထားပြီးရုရှားကတော့လက်ရှိသမ္မတမာဒူရိုကိုထောက်ခံထားတာပါ။ဗင်နီဇွဲလားဒုတိယသမ္မတဒဲစီရိုဒရီဂတ်စ်ကတော့လက်ရှိနိုင်ငံမှာကျုံ့တွေ့နေရတဲ့အခက်အခဲကိုအခွင့်အလမ်းကောင်းကြီးအဖြစ်ယူဆတဲ့အကြောင်းပြောပါတယ်။
အမေရိကန်တီရန်စုကဗင်နီဇွဲလားနိုင်ငံပေါ်မှာဖန်တီးလိုက်တဲ့ချင်းချောက်မှုအန္တရာယ်ကြီးဟာတခါတည်းနဲ့အားလုံးအတွက်လွတ်လပ်သွားစေမယ့်အခွင့်အလမ်းဖြစ်နေရှုမြင်ပါတယ်။နလွတ်လပ်တဲ့ကဘာကြီးနဲ့ညှို့သွားစီပြီးတော့ပူပေါင်းဆောင်ရွက်မှုယင်းနည်းချစ်ကျင်မှုတွေပိုးပြီးခိုင်မာအားကောင်းသွားစေမယ်အခွင့်အလမ်းဖြစ်လဲရှုမြင်ပါတယ်
။ဗင်နီဇွဲလားရဲ့စီးပွားရေးပြိုလဲမှုနဲ့အတူမာဒူရိုလည်းလူကြိုက်နေလာနေတာပါ။နိုင်ငံတွင်းငွေကြေးအဆမတန်ဖောင်းပွမှုနဲ့ကြုံတွေ့နေရပြီး ဆန်းရိတ်ခါနဲ့စေဝါလဲရှားပါနေပါတယ်။နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းဗင်နီဇွဲလာကပိတ်ပင်ထားတာပါ။ဒါပြင်ကိုပဲအမေရိကန်ပြည်ထောင်စုကဗင်နီဇွဲလာရဲ့ရေနံလုပ်ငန်းအပေါ်လက်တလော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာကြောင့်ရှေ့လျှောက်အခက်အခဲတွေပိုပြီးတော့ကြီးထွားလာနိုင်တဲ့အခြေအနေလည်းရှိနေပါတယ်ရှင်။ ဒီမိုကရက်တစ်ကြီးဆိုတဲ့အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရန့်ကိုသူ့ရဲ့2016ရွေးကောက်ပွဲမဲဆွယ်ပွဲအပြင်သူစီးပွားရေးနဲ့သူအာဏာရယူခြင်းတွေမှာတရားရေးကိုကြားဝင်နှောက်ယှက်မှုရှိမရှိခြေပြန်းနဲ့စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါပြီ။သမ္မတထရန့်ကတော့သူ့ဘက်ကအမှားတစုံတရာလုပ်မထားကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ ွတ်သက်ကစူးစီးတင်ပြပေးမှာပါရှင
်။ American ပြည်တော်စုရဲ့45ဆမျက်သမရဒေါ်နယ်ထရမ့်နဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း80ခုကိုသတင်းနှစ်ပတ်အတွင်းသက်ဆိုင်ရာစရစသန်းတွေပို့ပေးဖို့အတွက်အောက်လွတ်တော်တရားရေးကော်မတီကအကြောင်းကြားစာတွေပေးဖို့တောင်းဆိုလိုက်ပါတယ်။သမရရဲ့ဂျောင်းဝင်နှောက်ရမှုရှိမရှိစုံစမ်းစစ်ဆေးရုံတွေမှာကပဲသမရတက်တန်းနှစ်နှစ်အတွင်းအာဏာအလွဲသုံးစားလုပ်မှုရှိမရှိနဲ့အာဂရိလိုက်စားမှုရှိမရှိကိုပါစုံစမ်းသွားမှာဖြစ်ကြောင်းတရားရေးကော်မတီကပြောပါတယ်။ကော်မတီဥက္ကဋ္ဌဖြစ်တဲ့လွှတ်တော်အမတ်ဂျယ်ရီနက်ဒလာကစုံစမ်းစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်ကြောင်းကြေညာခဲ့ပြီးတရားဥပဒေစိုးမိုးရေးကိုထိန်းချုပ်မှုရှိမရှိစုံစမ်းမှုကိစ္စဟာလွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီရဲ့အဓိကအလုပ်တစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့တာပါ။သမ္မတထရမ့်ကတော့သူ့ရဲ့သမ္မတတက်တန်းအတွင်းမှာရောရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားကိုဆက်နွယ်မှုမှာပါအမှားတစုံတရာကျူးလွန်တာမရှိဘူးလို့အရင်ကတည်းကပြောခဲ့တာပါ။အခုကော်မတီဥက္ကဋ္ဌနက်ဒလန်ရဲ့စုံစမ်းမှုကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိတနင်္လာနေ့မှာသတင်းတောက်တွေကသမရအင်ဂျူမှာမင်းမြန်းတဲ့အခါမှာတော့
cooperate all the time with everybody and you know the beautiful thing
ကျွန်တော်ကအနေနဲ့လူတိုင်းနဲ့ပူးပေါင်းဆောင်ရွက်ပါတယ်ဘာပတ်သက်မှုမှမရှိတာကသိကောင်းတဲ့ချက်ပါသူတို့ပြောနေတာတွေကလုံးချံမှုတွေပါပဲ
သမရအင်ဂျူကတော့တရားရေးကော်မတီကတောင်းဆိုတဲ့စေရစခန်းတွေကိုသူတို့ရှေ့နေတွင်နဲ့သက်ဆိုင်ရာသမရအင်ဂျူအရာရှိတွေကပြန်သုံးသပ်ပြီးတင့်တော်တဲ့အချိန်မှာတုံ့ပြန်မှုလုပ်ပါမယ်လို့ပြောပါတယ်လွှတ်တော်တရားရေးကော်မတီကသမရအင်ဂျူအပြင်တရားရေးဌာနမဲဆွယ်အဖွဲ့အကြီးအကဲအရာရှိတွေ Trump Organization သမရရဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းနဲ့တားကြီးနှစ်ယောက်ဖြစ်တဲ့ Donald Trump Jr. နဲ့ Eric Trump တို့ဆေးရစသန်းတွေတောင်းခံစာပေးပို့ခဲ့တာဖြစ်ပါတယ်။ Comedy ဥက္ကဋ္ဌ Netler ကသူ့အနေနဲ့သမရရဲ့အကြီးဆုံးသား Donald Trump Jr. နဲ့ Trump Organization ကဗန္ဒာရေးအရာရှိချုပ် Alan Weisselberg တို့ကဆေးရစသန်းတွေကိုကြည့်ကြတယ်လို့ ABC သတင်းဌာနကပြောပါတယ
်။ crimes and impeachable offenses are two different things. They can be crimes that are not impeachable.
ရာဇဝတ်ပြစ်မှုနဲ့သမရကိုအရေးယူနိုင်တဲ့ပြစ်မှုတွေကအခြားစီပါ။ရာဇဝတ်ပြစ်မှုဖြစ်ပေမဲ့သမရကိုအရေးယူနိုင်မဲ့ပြစ်မှုမျိုးဖြစ်နိုင်တယ်လို့သမရကိုအရေးယူနိုင်တဲ့ပြစ်မှုဖြစ်ပေမဲ့ရာဇဝတ်ပြစ်မှုဖြစ်ချင်မှလည်းဖြစ်မှာပါ။ဒါပေမဲ့အမေရိကန်ပြည်သူတွေကိုကျွန်တော်ချပြရမှာဖြစ်တယ်လို့မူလရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာကြီးပဲမူတည်ထားလို့မရနိုင်ပါဘူး။မူလာရဲ့စုံစမ်းစစ်ဆေးမှုကပထမအချက်အနေနဲ့ဆိုရင်သူကဘယ်ချိန်မှပြီးမယ်ဆိုတာမသိရတယ်လို့ဒုတိယအချက်ကလည်းသူကတိကျတဲ့ရာဇဝတ်ပြစ်မှုကိုပဲဥတီစစ်ဆေးနေတာပါကျွန်တော်တို့ကတော့ဒီထက်ပိုကြေကြေပြင်းပြင်းလုပ်ဖို့ရှိပါတယ
်သမရထရမ့်ရွေးကောက်ပွဲမဲဆွယ်စဉ်ကရုရှားနဲ့ဆက်နွယ်မှုရှိမရှိနဲ့တရားရေးကိစ္စရပ်တွေမှာဂျောင်းဝင်နှောက်ယှက်မှုရှိမရှိအထူးစုံစမ်းမှုရောဘတ်မော်လာရဲ့စုံစမ်းမှုတွေဟာ22လကြာမြင့်ပြီးဖြစ်ပြီးဒီစုံစမ်းမှုအစဉ်ခံစားထုတ်ပြန်မှာကိုကော်မတီဥက္ကဋ္ဌနက်ဒလန်နဲ့လွှတ်တော်အဖွဲ့ဝင်တွေကစောင့်နေကြတာဖြစ်ပါတယ်။နက်ဒလန်ကသမရဟာတရားရေးကိုဂျောင်းဝင်နှောက်ယှက်မှုရှိတယ်လို့သူယုံကြည်ကြောင်းတနင်္လာနေ့မှာပဲပြောခဲ့တာပါ။သမရရဲ့ကိုရေးရှင်နေဟောင်းဖြစ်တဲ့ကာလာကြာရှည်လှုပ်ဆောင်ခဲ့သူမိုက်ကယ်ကိုဟင်းကသမရဟာသမရဖြစ်အောင်စူးစမ်းချိန်မှာရောသမရဖြစ်လာချိန်မှာပါရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲအတွင်းမှာထွက်ဆိုခဲ့တယ်လို့လည်းပြောပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနာဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနဲ့ခင်ပါရှင်ဗီအိုအမေရိကန်အတန်က2019ခုနှစ်မတ်လ5ရက်အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆိုင်ရာသတင်းကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာပို့ချချက်နဲ့အပတ်စဉ်ကဏ္ဍတွေတင်မှာတော့
သိကြတယ်ပထမနေ့ကတော့လုံးဝပြန်ရဖို့တော့မျောလင်းခါလို့မရဘူးเนาะအဲကြောင့်လို့ဆိုကျွန်တော်တို့ပညာရေးလုပ်ငန်းကနည်းနည်းလေးလောက်လာဘူ
းစီးပွားရေးအစီအစဉ်မှာနားဆင်ကြရအောင်ပါရှင်နောက်ပိုင်းမှာတော့သုတာဆုံးနဲ့အမေရိကန်တခွင့်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာဒီတဲ့ကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြထားတာကိုနားဆင်ကြရပါမယ်ကိုကြောင်လင်းစူစီပြမှန်အင်ဂျင်နိုင်းနဲ့အတူတင်ပြထားပါတယ်ရှင
်မြန်မာစစ်တပ်ကဗုဒ္ဓဘာသာကိုလည်းမချမ်းဘူးဆိုတဲ့ကောင်းစဉ်နဲ့ဟာနာဘစ်ရေးသားတဲ့ဆောင်းပါးကိုမလနေ့နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းနောက်တစ်ကြိမ်တွေးချောင်းစီးပြန်ပါပြီ။ပြီးခဲ့တဲ့လွတ်လပ်ရေးနေ့တုန်းကရခိုင်ပြည်နယ်အတွင်းကရဲကင်းစခန်း၄ခုကိုရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဝန်တိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်14ဦးသေဆုံးခဲ့ရပါတယ်။ဒီလို့ရဟာအကြမ်းဖက်အဖွဲ့ရဲ့လုပ်ရလို့မြန်မာစစ်တပ်ကတုံ့ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတိုက်ခိုက်မှုတွေဟာဖေဖော်ဝါရီလတည်းထိဆက်ဖြစ်လာခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေအကြာ9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါတယ်။ဘုရားဖူးနေတုန်းကလည်းမြင်းမြုံမိုင်းတစ်ခုပောက်ကွဲမှုကြောင့်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ရပြီးဒါလည်းရခိုင်တိုင်းဒေသနဲ့ကိုင်းတွေရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့မြန်မာစစ်တပ်ကတုံ့ပြန်ပါတယ်ရခိုင်ဒေသဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်ပြီးဆာရာယေဗိုဒါမှမဟုတ်ဒါဖောလိုကမ္ဘာတဝန်းမှာနာမည်တွင်လာနေပါတယ်2019ခုနှစ်တုန်းကရိုဟင်ဂျာစစ်သွေးကြော်တွေဟာရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့လို့မြန်မာစစ်တပ်ရဲ့နှိမ်နင်းမှုတွေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာပြင်းပြင်းထန်ထန်နေရှိခဲ့ပါတယ်။ဒီလို့ရတဲ့ဟာလူမျိုးတုံတုတ်တင်မှုအဖြစ်ကုလသမဂ္ဂရာရှိတွေကပြောလာရတဲ့အထိဖြစ်ခဲ့တာပါ။ဒါပေမဲ့လည်းဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့တုန်းကရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့ကြတာဟာရိုဟင်ဂျာမွတ်စလင်တွေမဟုတ်ပါဘူး။ AA လို့ခေါ်တဲ့ရခိုင်တပ်မတော်ကပါ။ရခိုင်ဆိုတာဗုဒ္ဓဘာသာဝင်တိုင်းသားတွေဖြစ်ပါတယ်။ AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့မြန်မာစစ်သားဦးရေဟာရိုဟင်ဂျာလက်နက်ကိုင်တွေကြောင့်တေဆုံးခဲ့ရတာထက်တိတိတာတာပို့ပြီးတော့များပါတယ်လာမဲ့2020ခုနှစ်ကျရင်ရခိုင်ပြည်နယ်ကိုပြန်ရဖို့ဆိုတဲ့စိတ်ကူးနဲ့ရခိုင်တပ်တွေကအခုတိုက်ခိုက်နေကြတာလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘူမှုချုပ်ဇော်မင်းထွန်းကဆိုပါတယ်ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဟောင်းဦးအေးမောင်ဟာလည်းရခိုင်ပြည်နယ်ဟာတဘာဝအရချမ်းသာကြွားဝမှုတွေရှိတယ်ဆိုပေမဲ့လည်းဒီအကျိုးမြတ်တွေကိုရခိုင်ပြည်သူတွေမခံစားရဘူးအကုန်လုံးခိုးယူခံထားရတယ်လို့ဆိုခဲ့ပါတယ်လောဆယ်ဦးအေးမောင်ဟာအဖမ်းခံရပါတယ်လာမယ့်2020ခုနှစ်ရွေးကောက်ပွဲမှာရခိုင်လူထုကိုသူကစီးလုံးညီညွတ်အောင်လှုပ်ဆောင်နေတဲ့သူမို့ဦးအေးမောင်ဖန်ခံရတာလို့သူ့ရဲ့ဇနီးဖြစ်သူဒေါ်မြတ်မြတ်တက်ကပြောပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း230ကျော်ကရခိုင်ပြည်နယ်နိုင်ငံကြာဆုံးမှုနှစ်ပတ်လည်နေ့အခမ်းအနားမှာရရတောက်မင်းကွန်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးဒေါက်တာအေးမောင်ဖန်ခံရတာအခုဆိုရင်တစ်နှစ်ကျော်ရှိနေပါပြီ။သူ့ကိုနိုင်ငံတော်ပုံကံမှုနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်ပေဒဏ်ကျခံရမယ့်သဘောရှိပါတယ်။2018ခုနှစ်ဇန်နဝါရီလမှာတုန်းကရခိုင်မင်းနေပြည်ရဲ့မြို့တော်ဟောင်းဖြစ်တဲ့မြောက်ဦးမှာရခိုင်ပြည်နိုင်ငံကြာဆုံးမှုခန္ဓာကျင်းပကွင့်ပိတ်ပင်ခံရလို့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အဲ့ဒီမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေကြောင့်လူ9ဦးသေဆုံးခဲ့ရတယ်လို့ဟာနာဘစ်ရေးသားတဲ့ဆောင်းပါးကိုမလနေ့နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်
မြန်မာနိုင်ငံကရောက်လာကြတဲ့ဒုက္ခတွေတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကတကားတွေကိုပိတ်မထားဘူးကုလသမဂ္ဂကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းမှာမက်ရှလာတရနီကဖော်ပြထားပါတယ်တိကျတဲ့ကြာသပတေးနေ့တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံအခြေအနေတင်ပြဆွေးနွေးမှုတွင်မြန်မာနိုင်ငံကလာတဲ့ဒုက္ခတွေတွေကိုထပ်ပြီးတော့လက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ်ဒီလိုပြောပြီးနောက်တည့်ရက်အကြာတောက်ကြနေမှာပဲပဋိပက္ခတွေကြောင့်ထပ်ပြေးလာကြရတဲ့ဒုက္ခတွေတွေအတွက်လုံခြုံ
ပင်္ဂလားဒေ့ရှ်ကအကူအညီတွေထူးထူးခြားခြားပေးခဲ့တာရှိပါတယ်။ပြည်ပခရီဖြစ်ပွားနေလို့ထွက်ပြေးလာခဲ့ရတဲ့ဒုက္ခတွေအတွက်သူတို့ဘယ်ကိုသွားသွားသူတို့အတွက်လုံခြုံတဲ့နေရာရှာတွေ့ရေးကလည်းအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်ကတောက်ကြားနေမှာပြောခဲ့ပါတယ်။
ရရှိမှာကျွန်တော်တို့ရောစီပင်တာယာရေးကော်မတီအစစ်စစ်ရွေးကောက်ပွဲတွေကိုမတ်လ၃၀ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားတဲ့ချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်ရေးပါတယ်လဲဘလောက်လုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်တယ်လဲဒါတွေကိုလာမယ့်အင်ကာနေ့ညပိုင်းတိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပအဝင် ားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းလို့လည်းတော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျ။ဒီကနေ့ည9:00ရီ VOA ဓာတ်ရလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှိနေကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကပို့ချပေးနေပါတယ်ရှင်။
ဒီလိုမနေ့ကျင်ပြမယ့် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအထဲမှာ t h e the c l o s e t closet ကဘီလိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဗီဒိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဗီဒိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒိုထဲမှာတင်ထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါလေဒီအတုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေချင်တဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Scoopy ရဲ့ဥပမာကိုနားဆင်ကြကြရအောင
် If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်လို့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
တခါတည်းနဲ့မိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်သိကြပါစီတော့ပြောပြလိုက်တော့မေးလူသိရှင်ကြားပြောင်ပြောင်တင်းတင်းမေးပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
တို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်း ဗီဒီယိုတွေကဆိုတော့ Squid Crew ရဲ့လုံကောင်ထေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ EDM အသေးပဲကတော့သူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရပ်တစ်ခုကိုတည်ခြင်းလဲတည်ပစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အသေးပဲကိုဆောင်းပါတယ်ဒီသုံးနေပတ်တယ်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူမိကသားပါဖြစ်လို့အင်တာမပြူသေးတာလေလို့မိမိနေတာရက်တော့မှလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
မိသားစုတွေရှစ်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ်ဖုံးပြီထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်ဒေါ်လာပန်ပန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ TV အစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။ပုဂ္ဂလိကကြောင့်စီးပွားရေးကအောင်မြင်သွားရင်ဝင်ငွေကောက်လာတဲ့လုပ်ငန်းကဏ္ဍကြီးဖြစ်ပါတယ်။နိုင်ငံခြားတင်ယွညွန့်တဲ့တင်တဲ့ပုဂ္ဂလိကကြောင့်နေရောမြန်မာတင်ယွညွန့်တဲ့တင်တဲ့ပုဂ္ဂလိကကြောင့်နေရောမြို့ကြီးတွေမှာမြို့ပေါ်တွေမှာအများအပြားရှိနေကြသလိုအလို့အကန့်အများပြားကိုလည်းဖန်တီးပေးနေတာဖြစ်ပါတယ်။ပုဂ္ဂလိကပညာရေးဈေးကွက်ကအခုဆိုရင်ကျင်းလက်တွေကိုပါတိုးချဲ့လာနေပါပြီ။ပဲခူးမြို့၊ကင်းပိုင်ကျုံ၊ရွာထိပ်မှာပုဂ္ဂလိကကိုပိုင်အထက်တန်းကျောင်းစတင်လိုက်တဲ့ဒေါ်လာလွန်းဆွေနဲ့ဆွေးနွေးထားတာတွေကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာနားဆင်ကြရအောင်ပါရှင
်။ Community investment ကတော့ဒီမှာကျွန်မပြောသလိုအခုတော့ကျွန်တော်ကျမရေးအမြင့်ဆုံးနေအများကြီးမလို့ခြင်းဘူးဒါပေမဲ့အခုကကျမတို့ကလေးလေးတွေဒီညာတက်သွားရင်ကျွန်မချိန်ရတယ်ပေါ့ဒီတနေ့တော့ထွန်းပအောင်လို့ပြီးနောက်နှစ်ပေါင်းနောက်နှစ်လောက်ဆိုရင်တော့အလူဝင်လာပြီဆိုတော့ဒါအမြင့်ဆုံးက investment ကကျန်လာမှာပဲလေဟိုဒီညာကြီးလုပ်ငန်းဆိုရလဲဒါဟိုအဝေးပြန်မှလည်းတည်နေလူများလာပြီဆိုရင်လည်းပတ်စံတော့မလို့ချိန်လောက်အောင်လို့ရလာမှာပေါ့
ရန်ကုန်မှာပုဂ္ဂလိကကျောင်းဖွင့်ပြီးအောင်မြင်နေတဲ့ဒေါ်လာလုံးဆွေပါရှင်အခုတော့သူကပဲခူးမြို့ကင်းပိုင်ကျုံရွာမှာကိုယ်ပိုင်အထက်တန်းစင်ချောင်းကိုတီထောင်လုတ်ကင်ဖို့အစပြုလိုက်သူပါပုဂ္ဂလိကကျောင်းတစ်ခုထောင်ဖို့အတွက်လူသားအရင်းမြစ်ကတော့ရှိတယ်ဆိုပေမဲ့လစာပေးနိုင်ရည်အတွက်ကတော့လုပ်ငန်းအောင်မြင်မှုပေါ်မှာမူတည်တယ်လို့ဒေါ်လာလွန်းဆွေကပြောပါတယ
်အဲဆရာဆမဘိုက်အခက်ကျတော့လောကမရှိဘူးဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ရှင်
ပြီးတော့လူငယ်ဆရာလေးတွေကလည်းအမရဆက်သမားလေးတွေကဒီမှချူအင်တာလဗျူးတဲ့တော့ကြောင်းလေးဖြစ်လို့ပေါ့နော်အဲကြောင့်လေးဆိုတော့သူကလည်းအမရဆက်သမားတွေကလည်းတက်ကြွတယ်ပေါ့လို့ဆိုဒီဒီမှသူတို့ပြောပြတယ်မရှိမှတင်မယ်ဆိုလို့ရှိရင်ခွေကြီးပိုင်းကိုတော့ခလို့စေမတက်မနိုင်သေးပေမဲ့ဟိုအမခန္ဓာနဲ့တခုကတော့ဒီကြောင်းဝရတဲ့ကျိုးမြတ်မယ်လျာဦးဆရာကြီးကိုခွဲဝေပေးမယ်အဲဟိုအမကတော့ပညာဒါနလောက်ပဲဒီလောက်ထားတာပေါ့နော်အစာဦးပိုင်းဆရာတော့လောက်လောက်ကိုကြထားတယ်အဲ့တော့အမောင်လေးကိုစ조사ပေးပါဒီကြောင်းမှာအမဆက်လုပ်တဲ့ရှိရွယ်ချက်ကခွေကြီးအမျက်အစုံးထက်ဒီတို့တည်းကကလေးလေးတွေပညာကြီးကရန်ကုန်လူမျိုးပဲရှင်မောင်တန်းနိုင်ရမယ်ဆိုရွေးချက်နဲ့လောက်တာဖြစ်လို့ရဲ့ကျတူလို့ရှိတော့လာလာတယ်မှာရဲ့ကျတူဆိုတော့သူကငွေကြေးပိုင်းကိုပဲဒါအမမမမနဲ့ငွေရမှာဖြစ်မယ်ဆိုရင်တော့ဟိုအမနဲ့လက်တော်ကိုတိတ်စင်မပြေနေတူတယ်လို့ပြောရတာဘူးလဲဆိုတော့ကျမကခလို့တဲ့လူကလည်းဘယ်လိုရမှန်းမသိဘူးလေတိတ်ကြတဲ့ပထမနှစ်ကတော့လုံးဝဟိုပြန်ရဖို့တော့လင်းခါလို့မရဘူးနော်အဲကြောင့်လို့ဆိုကျမတို့ပညာရေးလုပ်ငန်းကလည်းမင်းနဲ့လောက်လာဘူးပညာရေးလုပ်ငန်းကယုံကြည်မှုမိသားတွေရဲ့ယုံကြည်မှုတောင်းသားတွေရဲ့ယုံကြည်မှုကိုရရှိဖို့တကအချိန်ပေးဆက်ရတယ်တနည်းထဲနဲ့ဒီတနည်းမှာပဲကျမဟိုချမ်းတော့ငါစီဝိုင်းလုပ်ငန်းလို့ဒီတနည်းထဲမှာပဲဒီအချိုးမြက်ကိုပြန်ယူလို့ရတယ်ဆိုတော့အဆင်မျိုးတော့မဟုတ်ဘူးဟိုပြန်လိုက်ရမှာတော့မဟုတ်ဘူးကျမတို့ဒါဘာသာပြန်ကောင်းလို့ဖြစ်စီဒီဓမ္မဂျုံကျမရှင်းလိုက်ရတဲ့ရှင်းမြောက်တနည်းထဲတော့ဘလို့နည်းနည်းမှလည်းရနိုင်မှာမဟုတ်ဘူ
းကိုပိုင်ကြောင်းထောင်ရတဲ့စီးပွားရေးကတခြားစီးပွားရေးလိုမျိုးတေချာပေါက်အမျက်စွန်းတွက်ချက်ထားလို့မရဘဲယုံကြည်မှုအောင်မြင်မှုရဖို့အချိန်ပေးပြီးတော့ကြိုးစားရတဲ့အကြောင်းဒီမတိုင်ခင်မှာတော့ငွေကြေးရင်းနှီးမြှုပ်နှံထားရတာကစွန့်စားရတာဆိုပေမဲ့သူကတော့နေမှာကြောင်းဖွင့်ဖို့အဓိကစဉ်းစားပြစ်ခဲ့တဲ့အကြောင်းကိုအခုလိုပြောပြပါတယ်
အခုတော့ဘယ်လိုစီစဉ်ထားလဲဆိုတော့ဒီကြောင်းလေးကလူနည်းလို့ So Sasamari Bakan Bivu Malawusu in Amadi Jango Baka Jawa would be a key nine in Tazong. We do a big job them and nothing machine. I mean, my Jesus, see why the Lomas in Jagawa may not tell who saw what a touchy style army. But you see, if I were the matter, Apu Laz or Mabu Wushi. အဲ့တော့ကျွန်တော်လည်းအဲ့လိုဝေးတားလေးပဲမဟုတ်ဘူးဒါပေမဲ့အခုတစ်ချက်ကျွန်မရှင်နေမှာရှိတာကလေးတွေကိုစတင်ပေးရရပြီအဲ့အဲ့အဲ့ကျောင်းကထွက်လာတဲ့ပတ်စံကဝေးကြီးအမြတ်အဆုံးထက်ကိုဆိုတော့ကျွန်မပြောလို့ဒီတော့နဲ့လေးဒီမှာရှိတဲ့ကလေးလေးတွေဆံမှုမျိုးလို့ဒီမောင်တန်ပြီးတော့တကယ်ဘာသာရေးပိုင်းဆိုင်ရာအကောင်းဆုံးလေးတွေတက်နိုင်ဥမာတို့တို့တို့တို့ရဲ့ဟိုမိသားစုကိုပြန်ပြီးကောင် kaum bani di nenek yang gula di jangan umiu bori mana umiu dah kuah hazali le. Kalau cuma ada bahaya tu dia di nema di bawah sekolah itu nak ada kajian mana cuma ni aini jiwa usah dan soalnya tung tahu macam mana. Malu kurang soalnya tengah tahu macam mana soalnya sih tahu le kai babi silo bini le. Kalau kai babi silo bini le sok liria. Sari itu tinjau le tinjau dek kamera tu sari na le alisi yang nama alisi kerja. Saku nama le benda tu macam ni macam ni. Tapi saya baca ye di mana wipsi lama. Wipsi lama tu baca lucu ni. Emak di kau ni jama mungkin.
Sabio lengan di kuku lupa tu. Anak bayi ni ne. Luya kaya luai kulare. Lulu lala kunyi jale lule dolah lusi kat piawari.
Asyik tu ada dia. Emak wunji ni ne. Bukan wunji ni ada dia. Tiada wunji dia. Jema i wunji dia. จะมาเสียงมุ้งยิงอ่ะชาวเราเด็ดๆไอ้ซีวีเลยทุกคนรู้เลยโอ้ยชาวที่ชาวเดลูจีจะกูดูคือที่นี่บอกแล้วทุกคนจะมาบ้านเราเลยบ้านเราแต่มาไอ้นู้นจะมาพาทุกคนมาเลี้ยงยาดูจะมาดูคุณมาเจมูอ่ะชาวเจ้าเลยเราบอกแล้วถ้าบอกเลยย้ายเจน่าเราเจมาจะเป็นจะมาเจมูจะมาเจ้ามาไอ้นู้นจะมาสาวเราซีวีสาวลงเนาะว่าเป็นเนื้อชาไปจะมาตายใจเสียใจไปจะมาทุกอะไรไอ้ใจมาจะมาถ้าบอกเลยว่าเราเชื่อไม่เชื่อดีกินบ่งในเชื่อเชื่อในลงง ဒါထူရတဲ့ရှိတိုင်းအဲ့ဒါပဲပကတိအနေထားအန်ဒါဂရောင်းအနေထားလာပဲကျွန်မဓာတ်ပုံရပြီးပါဝါဖိုက်ပရီဇန်တေးရှင်းမှာကျွန်မကကျွန်မအားဒီကြောင်းလေးဖြစ်ပေါ်လာပုံလေးတွေကျွန်မအဲ့တိုင်းမစီရစီရဒီများလေးလို့ကြောင်းနေလေကျွန်မမပြီးသေးဘဲနဲ့ပြီးတယ်ဆိုပြီးမညာခြင်းအဲ့ကဟိုအပြိုင်ဝင်ကြီးကတော့တယ်အဲ့ဒါတမီးကညီချောင်းရတယ်မပြီးသေးဘူးနဲ့ဆရာတို့ကလည်းဘလို့ပေါ့နော်ဟိုဆုံးဖြတ်ချက်ပေးရမယ်ဆရာတို့စောင့်ကြည့်နေပါလို့ကျွန်မဖိဖိုင်လောက်ကုန်လာလဲကျွန်မတောင်းပြအောင်ကျွန်မဒီဆောက်ပြပါမယ်သူကအမီးရဲ့ပေါ့နော်ဒီစုံငယ်မိုင်းသူကမေးပါတယ်ဘလို့လုံးမယ်လို့ရှိမှန်းလဲဆိုအာကျွန်မလည်းကျွန်မရဲ့ဒီချက်ပြအခုပြောပြတယ်ကြကြပြကျွန်မဒီဖေဖိုင်လာမှာကျွန်မချောင်းပြီးကိုပြီးရမယ်ဆိုပြီးတော့အဲဒီဆုံဝင်ကြီးတို့ကျွန်မအမခံတယ်ပေါ့နော်အမခံတော့ဒီစားမှုပိုင်းမှာတို့လူချင်တာလေးတွေပြောတယ
်စင်ကာပူမှာကြောက်တဲ့အလုပ်လုပ်လာခဲ့တဲ့အတွေ့အကြုံတွေကိုလည်းလက်တွေ့စီးပွားရေးလုပ်တဲ့အခါမှာအသုံးချပြစ်တယ်လို့လည်းဒေါ်လာလွန်ဆွေကပြောပါတယ
်ကျွန်မချောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်စင်ကာပူမှာချောင်းထွက်လိုက်တဲ့အခါကျတော့စင်ကာပူမှာချောင်းထွက်တဲ့အခါမှာ facility အပြည့်နဲ့တကယ်ကိုချောင်းသားတွေကအေးချင်းနဲ့ပညာသင်ရတယ်ပေါ့နော်အတော့ဒီမှာကြတော့ဒီတောင်းနေမှာလူတွေလူတွေများတာနဲ့ပူတာနဲ့ဗာညတောင်းကမလုံးချုံတာနဲ့ဆိုရင်ဒီမှာလည်းအဲ့ဒီ feeling လေးရတော့လည်းရှိလာတာပေါ့နော်အဲ့တော့အာစားတောင်းမှာတက်တက်ကလေးရတယ်ဆက်ရှင်တက်တက်ရမယ်ကောင်းကောင်းမုံလေးတက်ရမယ်ဆိုစီစဉ်လာပေါ့နော်ရေငုံတောင်းတဲ့ဒီတိုင်းမှာဒီမှာရေငုံတောင်းမှာဆိုတော့ echo လေးရောဒီလိုပြီးပြသွားရင်ဘန်ကဖုန်းရောင်း echo ဘန်ကအားစနစ်ကိုအများကြီးလုပ်ပေးထားပြီးတကယ်ကိုတက်တက်ရိပ်ရိပ်နေပေါ့နော်ရေငုံတောင်းလေးလည်းဒီမှာကျွန်မနိုင်တဲ့လောက်လေးဝယ်ဝယ်ပြီးကျွန်မအလုပ်လေးပဲတက်တက်ရိပ်လေးဖွင့်လာတော့အော်လေရတောင်းကကလေးတောင်းတဲ့ခါကြရင်လေဒီတိုင်းလေးပဲလုံလုံချုံချုံမျိုးချူချူနဲ့တက်ရအောင်ဆိုဒီမှာလည်းဒီအကြီးဆောင်လိုက်တာပြင်မလိုက်တာတော့မျိုးပြီ
ပါတဲ့စီပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်အခုတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးရမယ်အလှပါဒီသတင်းပတ်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်မှာမတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတွေ့အကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းထိန်းသိမ်းရေးစခန်းတွေမှာရွှေ့ပြောင်းနေထိုင်ကြရတဲ့ဂျပန်အမေရိကန်တွေအကြောင်းပါဝင်ပါတယ်ကိုအောင်အောင်နဲ့အတူမတ်ခွန်ညိုကအကူအညီတင်ဆက်ပေးထားပါတယ်ရှင်
လွမြောက်ရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1928ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမဦးဆုံးလူမဲပညာတတ်တစ်ယောက်ဖြစ်လာတဲ့ John Russell နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလွမြောက်ရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိတ်ဘက်ကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲနှစ်သိန်းကျော်အတွက်ဖြန့်ချီပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်
။သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့ဆိုးရွားတဲ့ဂျွန်စနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးရာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပ
ါ။လူမျိုးရေးချာနဲ့ထုတ်ဝေသူဂျွန်ရက်စဝမ်ဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအစ်ဖြစ်တဲ့လိုင်ဘီးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဘီးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်။
ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်။1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှနေထိုင်ကြတဲ့ဂျပန်နွေဘွားသတင်း2000လောက်ကိုအမေရိကန်ဆိုရကအာရမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်အီကျွန်းကပလဲစိတ်ကန်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပ
ါဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လို့ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှနေထိုင်ခဲ့ရပူပါတယ်။ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိန်းသိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ When the Japanese government attacked Pearl Harbor, they attacked me.
ပလဲစိတ်ကန်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော့ပါဘူးဒါဟာနိုင်ငံအတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နက်တာကပြောသွားတာပါအောက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နက်တာဟာနေရာရွှေ့ပြောင်းခံရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြေးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ပုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ
်။1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပင်မလွှတ်တော်စာဦးနှားမှာလည်းဂျပန်အမေရိကန်အထိတ်မှတ်နေရာတစ်ခုကို2000ပြည့်နှစ်မှာစလုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လည်းရည်ရွယ်စောက်လုပ်ထားတာပါ။
ဒါနဲ့ဒီနေရာမှာကျွန်တော်ကြည့်ခဲ့မှုရဲ့မှတ်တမ်းရုပ်ရှင်အကြောင်းကိုကြုံကြိုက်လို့ပြောပြပြရစေမခွာညိုရေတကယ်အဖြစ်မှမှတ်တမ်းဆိုတော့ကြည့်ရတာကြည်ခွဲစရာလဲကောင်းကြည်နူးစရာလဲကောင်းပေါ့ဗျာ
ဘလို့အကြောင်းနေများလဲကိုအောင်ရေ
ဒီလိုပါအဲ့ဒီကာလတွေမှာလူငယ်ဘဝနဲ့အမေရိကန်နောက်ဘက်ကျန်းကဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာနေထိုင်တဲ့ဂျပန်လူမျိုးတဦးဖြစ်တဲ့ဂျမီမီရီကတနီယာအမေရိကမှာမွေးခဲ့ပြီးပကြီးပညာနဲ့ဘဝကိုရည်တည်ဖို့စိတ်ထက်သန်နေသူတဦးလည်းဖြစ်ပါတယ်။အတူတူပြောရရင်တော့သူနဲ့သူ့မိသားစုအပြင်ဂျပန်တွေတော်တော်များများထိန်းသိမ်းရေးစခန်းတွေမှာနေခဲ့ရခြင်းမှာသူတို့ရဲ့နိုင်ငံသားဖြစ်မှုလည်းပြည့်ပြည့်ခဲ့တာပါ။အဖြစ်ကဆိုးပုံများပြောရရင်ဒုတိယကမ္ဘာစစ်ပြီးတဲ့အထိသူတို့ကိုပြန်လွှတ်မပေးခဲ့ပါဘူး။ကယ်လီဖိုးနီးယားနဲ့တက္ကသကထိန်းသိမ်းရေးစခန်းတွေမှာမစ္စတာမီရီကတနီနေထိုင်ခဲ့ဘူးပြီးနယူးဂျာဆီမှာရှိတဲ့ထိန်းသိမ်းရေးစခန်းကအလုပ်ယုံတစ်ခုမှဆိုရင်လေတရက်ကို12နာရီလောက်လှုပ်လှုပ်ရတဲ့အပြင်တပတ်ကို6ရက်တောင်လှုပ်ရပါတယ်
။တရက်ကို8နာရီတပတ်ကို9နာရီ40လှုပ်ရတာဟာရေပုံရသတ်မှတ်ထားတာဆိုတော့ဒါကတော်တော်များတဲ့အလုပ်ချိန်လို့ပြောရမှာပေါ့နော်
။ဟုတ်ပါတယ်ဗျာ။ဒီလိုမျိုးအဖြစ်တွေကြုံနေပေမဲ့ Wayne Collins ဆိုတဲ့စိတ်ကောင်းရှိတဲ့ရှင်နေတယောက်လို့ပြောရမှာပေါ့ဗျာ။သူကဒီဖန်စီထိန်းသိမ်းခံထားရတဲ့ဂျပန်အမေရိကန်9000လောက်လွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးခဲ့တာကြောင့်1948ခုနှစ်မှာတော့ဒီဖန်စီခံရသူတွေလွတ်မြောက်လာခဲ့ပြီးနောက်1950မှာဂျမီမီရီကတနီယာသူစိတ်ဝင်စားတဲ့ပကြီးပညာနဲ့ရည်တည်ဖို့ကြိုးစားမယ်ဆိုတဲ့စိတ်ကူးနဲ့နယူးယောက်ကိုပြောင်းလာခဲ့ပါတယ်
။အဲ့ဒီအချိန်မှာသူကနိုင်ငံသားပြန်ဖြစ်နေပြီလား
။လွတ်လာပြီးချိန်မှာနိုင်ငံသားတော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့လွတ်လွတ်လပ်လပ်သွားလာနေနိုင်တဲ့မစ္စတာမီရီကတနီယာအမေရိကန်အရှေ့ဘက်မှာရှိတဲ့မြို့တွေတစ်မြို့နဲ့တစ်မြို့ကူးပြီးနေလိုက်တာ 1959 ခုနှစ်မှာသူ့ကိုနိုင်ငံသားအဖြစ်ပြန်အသိမှတ်ပြုရာကိုတပ်ဆိုင်ရာကဘယ်ဟုအကြောင်းကြားပေးရမှမသိအောင်ကိုဖြစ်ခဲ့တာပါ။အဲဒီတော့သူလဲသူ့ကိုသူနိုင်ငံသားဖြစ်နေပြီဆိုတာကိုမသိပဲဒီလိုပဲနေရင်1980လောက်မှာနေစရာမရှိတဲ့အခြေကိုရောက်ခဲ့တာပေါ့ဗျာ။အဲဒီအချိန်ကလေးကမစ္စတာမေရီကတန်နီယာနယူးယောက်မြို့ကအနုပညာရှင်တွေပေါ်တဲ့ဆိုဟိုအရက်ကလမ်းဘေးပလက်ဖောင်းပေါ်မှာနေရင်ပကြီးလေးဆွဲတော်တာပဲဗျို့။
ဘလို့မျိုးစားပုံတွေဆွဲခဲ့တာလဲကိုအောင်ရဲ့သူ့ပကြီးတွေကလူစိတ်ဝင်စားမှုရှိကြရဲ့လား
သိရှိတာပေါ့ဗျာအဲ့လိုရှိလို့လဲသူ့ဘဝပြောင်းလဲရပါတယ်သူကကြောင်ချစ်တတ်တော့ကြောင်ပုံတွေနောက်သူနေထိုင်ခဲ့ရတဲ့စခန်းပုံတွေဘုံဏံကြောင့်မီးလောင်နေတဲ့ပုံတွေကိုလဲဆွဲခဲ့ရတာကနေဆိုမှာပဲနေပြီးဒီပုံတွေကိုစိတ်ဝင်စားသူမှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့လင်ဒါဟက်တန်ဒော့ဖ်နဲ့မိတ်ဆွေဖြစ်ခဲ့ပါတယ်ဒီမျိုးသမီးကမစ္စတာမေရီကစ်တန်နီဆွဲတဲ့ပုံတွေကိုကြည့်ပြီးဒီအဖိုးအိုရဲ့ဘဝကိုစိတ်ဝင်စားခဲ့တာပါပထမတော့ဒီလိုပဲနေစဉ်ဘဝမှာကြုံရတဲ့အခြေအနေတစ်ခုအဖြစ်လို့သာအမှတ်တမဲ့နေပေမဲ့လင်ဒါဟာနောက်ပိုင်းမှာဒီအဖိုးအိုမေရီကတန်နီအတွက်ကူညီရက်တီပေးခဲ့သူတူဖြစ်ဘယ်ပုံရောက်လာခဲ့တယ်လဲဆိုတာကတော့အခုကြားခဲ့ရတာကတော့9/11လို့သိကြတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းကမ္ဘာကုန်သွယ်ရေးအဆောက်အုံတွေကိုအကြမ်းဖက်သမားတွေကလေရင်နဲ့တိုက်ခဲ့ရုံးကပါဒီအဆောက်အုံပောက်ကွဲတာပြိုကျတာကနေထွက်လာတဲ့မိဂိုးတွေအစိမ်းငိုးတွေကဆိုရင်လေတိတ်မလန်းမကန်းကဆိုဟိုအရက်ထီရောက်လာပြီးလမ်းဘေးမှာချောင်းတဟိုးဆိုးနေတဲ့အဖိုးအိုကိုမမြင်ရတဲ့အဆုံးလင်ဒါဟာအဖိုးအိုမေရီကတန်နီကိုသူ့အိမ်ကိုခေါ်လာခဲ့ပါတယ်ချုပ်ပြောရရင်တော့အဲဒီကမှတဆင့်လူမှုဖူလုံရင်းနဲ့ဆက်သွယ်မိရာကနေမစ္စတာမေရီကစ်တန်နီယာနိုင်ငံသားဖြစ်နေခဲ့တယ်ဆိုတာကိုသိလိုက်ပြီးတဲ့နောက်ဇက်သိန်းကန်းကတော့လှလှပပအဆုံးတက်ခဲ့တယ်လို့ပြောရမှာပေါ့ဗျာ
။ဘာတွေဖြစ်ခဲ့သေးတယ်ဆိုတာကိုဆက်ပြောပါအောင်ကိုအောင်ရေ
2002ခုနှစ်မှာအဖိုးဟိုမေရီကစ်တန်နီအတွက်ထောက်ပံ့ရေးတွေနေစရာတွေရောလူမှုဖူလုံရေးကစီစဉ်ပေးခဲ့ပါတယ်။အဲဒီနှစ်မှာပဲအနည်း60ကျော်ကွဲကွာခဲ့တဲ့သူ့အမနဲ့လည်းပြန်ဆုံခွင့်ရခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ကိုလည်းသွားလည်ခဲ့ပါတယ်ဗျာ
။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA အမေရိကန်အတန်ကနေအင်္ဂါနေ့မနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့မနေ့ခင်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြတ်သက်ကကြီးညာပေးပါမယ်ရှင
်။ Syria နိုင်ငံအရှေ့မြောက်ပိုင်း Backpass ဖြိုကလေးကနောက်ဆုံးလက်ကျန် IS တွေကြော်တွေကို American တွေပံ့ပိုးပေးနေတဲ့တပ်ဖွဲ့တွေဝန်ရံထားပြီးတိုက်ခိုက်နေမှုတွေခက်တာရန်နာထားပါတယ်။ဒီလိုရန်နာတာကိုအခွင့်ကောင်းယူပြီးရာနဲ့ချီတဲ့ IS တိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာ Backpass ကနေထွက်ပြေးနေကြပါတယ်။ဗင်နီဇွဲလားနိုင်ငံမှာသူကိုယ်သူဂျာဖြတ်သမရဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ဟာ February 23ရက်နေ့ကနိုင်ငံတွင်းကနေကိုလံဘီယာကိုတိတ်တဆိတ်ထွက်ခွာသွားပြီးတော့မနေ့ကတနင်္လာနေ့မှာတော့ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ကိုအနီးအကင်းကင်းနဲ့ပြန်ရောက်လာခဲ့ပါတယ်။ရွန်ညာဒုက္ခတဲ့အရေးအကူအညီပေးဖို့ကုလသမဂ္ဂစံတဲ့ရေခအစီအစဉ် WFP ကို American တရားစုကမတ်လ3ရက်ကဒေါ်လာ45တန်ခွဲပေးရလိုက်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ရုံးကကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာ February 15ရက်နေ့ကဒေါ်လာတန်60ပေးထားတာကြောင့်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂပူးတွဲတုံ့ပြန်ရေးအစီအစဉ်2019 GRP အတွက်စုစုပေါင်းဒေါ်လာ105တန်ပေးခဲ့ပါပြီ။မြန်မာကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရွန်ဂျာမွတ်စလင်တပ်သန်းကျော်ရှိတဲ့တက်က33,000ကျော်ကိုဘန်ဆန်ချာကျွန်းစီပြောင်းရွှေ့နေရထပ်ပြီးချပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။စင်ကာပူနိုင်ငံကနေမြန်မာအမျိုးသမီးတူကိုခိုးထုတ်ဖို့အတွက်ကြိုးစားတဲ့မလေးရှားနိုင်ငံသား၄ယောက်ကိုစင်ကာပူလူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆင်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ February 28ရက်နေ့ကဝုဒ်လန်းစစ်ဆေးရေးဂိတ်မှာမလေးရှားလိုင်စင်နံပါတ်ပြားနဲ့ကားပေါ်မှာစင်ကာပူကနေမလေးရှားကိုခိုးထုတ်ဖို့ခေါ်လာတဲ့မြန်မာမျိုးသမီးကိုဖမ်းမိခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်ကြီးညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမှန်ရင်ကျနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Grab Band ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25 တို့ကနေဖမ်းယူနိုင်ကြပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.